ရေကြီးရေလျှံမှုတွေလက်တလုံးမှာလျော့ပါသွားပြီဆိုပေမဲ့တောင်ပြိုမြေပြိုရာတွေနဲ့လမ်းပျက်စီးမှုတွေကြောင့်ပြည်တွင်းကုန်သွယ်ရေးအပါအဝင်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာခက်ခဲကြမ်းကြာမှုတွေရှိခဲ့တယ်လို့ကုန်စည်ပို့ဆောင်ရေးလုံခြုံရေးသူတွေက VOA ကိုပြောပါရယ်လမ်းတွေကိုအများဆုံးရှင်းလင်းပေးနေပေမဲ့လည်းအကုန်လုံးတော့သွားလို့မရသေးကြောင်းနဲ့ကုန်ကားငယ်တွေနဲ့အဓိကပြေးဆွဲနေရတဲ့အကြောင်းမြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းရဲ့တာဝန်ခံက VOA ကိုပြောပါရယ
်ရှမ်းတောင်တကြိုးကတော့သွားလို့ရတယ်အတွင်းလေးနားဒီမဟုတ်တောင်ကြီးနဲ့ဟိုပုံးတော့တယ်ဒီလိုကသိပြီးတော့မရှိတော့ဥဒါတော့သိပြီးပေါ့အဲဒီတော့သွားလို့မရသေးဘူးဗျာမန္တလေးတိကျတယ်သွားလို့ရမယ်ပါနေပြီးဒီကားအသေးကြီးပဲသွားတာပါကားသေးနဲ့ဟိုညကြီးကနေဖြစ်လာအဲ့ခါကျမှကားကြီးနဲ့ရန်ကုန်ပြန်ပြေးတော့မန္တလေးသွားပါဘယ်လိုပဲလုပ်နေတာဆက်မတ်တော့နံပါတ်ချက်ကိုပြင်နေတာနံပါတ်သိသွားလို့ရှိရော
ရှမ်းပြည်နယ်တောင်ပိုင်းမှာလည်းနေအိမ်စိုက်ခင်းတဲ့လမ်းတွေအများပြပြင်စည်းခဲ့ပါတယ်ကလောဟဲဟိုရွှေညောင်တောင်ကြီးဟိုပုံးလွိုင်းလင်းရှမ်းပြည်နယ်တောင်ပိုင်းလမ်းကိုဒီနေ့စက်တင်ဘာ25ရက်နေ့မှာစတင်ဖြတ်တန်းခွင့်ပြုမယ်လို့ပြည်တွင်းသတင်းတချို့မှာဖော်ပြကြပေမဲ့လွိုင်းလင်းမျိုးကဒေသခံတွေကတော့သွားလို့မရသေးဘူးလို့ VOA ကိုပြောပါရယ်ပင်လုံမိုင်းပြင်ကျိုင်းတုံတာချီလေးရှမ်းအရှိလမ်းကတော့သွားလို့မရသေးပါဘူးလက်ရှိမှာလုပ်ငန်းလည်ပတ်နေစေလို့ပြောလို့ရတဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကလည်းမြေပြိုရာတွေကြောင့်ခက်ခဲမှုတွေရှိနေတယ်လို့ညရီနယ်စပ်ကလုပ်ငန်းရှင်တို့က VOA ကိုပြောပါရယ်ကုန်သွယ်ရေးလည်ပတ်နေအောင်ပြက်နေတဲ့လမ်းတွေကပဲကားလေးတွေနဲ့သွားလာနေတယ်လို့သူကအခုလိုပြောပါရယ
်ညရီလမ်းချင်းတွေကတော့လောလောဆယ်လမ်းလေးလမ်းသွားနေပါပဲရှင်ဒေါနာတောင်လမ်းဆော့ကူကူလမ်းအထောင်းနဲ့ဆက်ရှိလမ်းနောက်လမ်းဟာဆော့ကူကူကတော့သွားတယ်ဟိုရက်တွေကတော့မိုးများနေတဲ့အတွက်ဆော့ကူကူလမ်းကတော့မသွားဖြစ်ဘူးလည်းနည်းနည်းမြေပြိုတာလေးတွေရှိနေတော့ဒီရက်တွေကတော့အများဆုံးသွားဖြစ်တာကတော့အထောင်းနဲ့ဆက်ရှိလမ်းရဲ့လမ်းဟောင်းရဲ့အများဆုံးသွားဖြစ်နေပါရှင်မိုးစက်တက်ယူရနေတယ်ဆိုပေမဲ့ပုံမှန်ကတော့သွားနေကြပါတယ်ကားလေးနဲ့အရှင်ကြီးပါတယ်ဖုန်းကြီးတွေနဲ့သွားတယ်ဖုန်းကြီးဒီဘက်ကိုရောက်ပြီဆိုရင်တော့အစားလုံးပြန်ကြောင်းတယ်အခြားပြင်းနဲ့မိုးများတာဖြစ်တဲ့အတွက်ဟိုပုံမှန်တရားအိနဲ့ရောင်းမဲ့ခီးအဲဒါမျိုးရောင်းမဲ့ခီးကြမ်းကြမ်းမှုတွေရောရှိတာပေါ့နော်တရားအိချင်းရယ်ဖြစ်သွားတာပဲ
ကုန်စီပို့ဆောင်ကတော့အပြောင်းလဲတိတ်မရှိပါဘူးဒါပေမဲ့လည်းလမ်းမကောင်းတာအချိန်ကြမ်းကြာတာတွေကြောင့်ကုန်စိမ့်တီးနံတချို့ကတော့အရင်ကဈေးတွေထက်နှစ်ဆဈေးတက်သွားတာရှိပါတယ်မင်္ဂလာပင်လယ်အော်ထဲမှာမုတ်တုံလေးကအားကောင်းနေစေဖြစ်ပြီးတော့မြန်မာနိုင်ငံအနှံ့မှာဒီရပိုင်းအတွင်းနေရာကျဲကျဲနဲ့နေရာဆိတ်ဆိတ်မိုးရွာသွန်းနိုင်ခြင်းရှိသေးတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဦးစီးဌာနဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ